ရှိတောင်အာရှဒေသအတွင်းရှင်းလင်း2012ခုနှစ်မှာမြန်မာနိုင်ငံကငွေဖောင်းပွားနှုန်းအများဆုံးနိုင်ငံဖြစ်လာမယ်လို့အာရှပြည်ပန် ADB ကယခုလဧပြီလ6ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အာရှပြည်ပန် ADB ရဲ့2010 2017နဲ့2012သုံးနှစ်တာအခြေပြစရာမှာတရုတ်၊ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်နဲ့မြန်မာနိုင်ငံတွေရဲ့ပြည်ထောင်အထင်ထုတ်လုပ်မှုနဲ့ငွေကြေးဖောင်းပွားနှုန်းတွေကိုဂရမ်မင်းအနေနဲ့နှိုင်းယှဉ်ဖော်ပြထားပါတယ်။2012ခုနှစ်အထိသုံးနှစ်တာပြည်တွင်းအထင်ထုတ်လုပ်မှုမှာမြန်မာနိုင်ငံက 9.5 ရာခိုင်နှုန်းနဲ့အနိုင်ဆုံးနေရာမှာရှိပါတယ်။ငွေဖောင်းပွားနှုန်းမှာတော့2012ခုနှစ်မှာဗီယက်နမ်က 3.3 ရာခိုင်နှုန်းနဲ့အမြင့်ဆုံး၊မြန်မာက 100 ရာခိုင်နှုန်းနဲ့ဒုတိယအမြင့်ဆုံးပါ။2012ခုနှစ်မှာတော့ဗီယက်နမ်ရဲ့ငွေဖောင်းပွားနှုန်းက 6.8 ထိကျဆင်းသွားဖြစ်ပြီးမြန်မာကတော့ 100 ရာခိုင်နှုန်းနဲ့အမြင့်ဆုံးအဖြစ်ကျန်ရစ်ခဲ့မယ်လို့ ADB ကခန့်မှန်းထားပါတယ်။ADB ရဲ့မှတ်စာချက်ဟာဖြစ်နိုင်ပြီးအလောင်းအနေနဲ့မြန်မာစုရဟာဒေါ်လာငွေတရတဲ့နှုန်းကိုထိန်းချုပ်ပြီးငွေဖောင်းပွားတာကိုထိန်းဖို့ကြိုးစားနေတယ်လို့ရန်ကုန်ကရေလုံငန်းစက်ရုံပိုင်ရှင်တဦးကပြောပါတယ်။ဟုတ
်တယ်နော်။ဥရောပဒါအစိုးရကစီးပွားရေးကိုဟိုစိုးကြီးကိုထိန်းနေတယ်ဘာလို့တမလို့အူရဆောဆီရကျွန်တော်ထိန်းရတာကိုကမရဘူး။ကိုအဲ့တော့မတော့ထိန်းရဆိုပြီးဘယ်ကအဲ့ဒါထိန်းတိုင်းရ။ဟုတ်တယ်။သူကလည်းအဲ့လိုထိန်းပါပဲ။သူတို့ဒီလိုပြောတာဟိုတမလားတော့မင်းကလည်းမလာပါလေ။
မြန်မာဆိုရတဲ့ရဲ့ကုသရောင်းဝယ်ရင်းနဲ့စီးပွားရေးဝန်ကြီးဦးမြင့်ကလည်းငွေကြေးဖောင်းပွားနှုန်းကိုဒေါ်လာငွေကိုထိကျုပ်ရည်နည်းနဲ့ထိမှုကြိုးစားမယ်လို့မကြတဲ့ရင်ကပြုလုပ်တဲ့ကုန်သင်များနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ်ညီလာခံမှာကတိပေးခဲ့ပါတယ်။မိုးရခရိုင်တက်ဆယ်ရွာသားစံကုန်တဲ့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဦးမြင့်ဟာအရင်စီးပွားရေးဝန်ကြီးဗိုလ်မှူးချုပ်ကောင်တနိုင်သိန်းနဲ့ဆိုင်ရင်စီးပွားရေးသမားတွေကိုပုံမနာလည်မှာဖြစ်ပြီးချုံကြနေတဲ့စီးပွားရေးလုပ်ငန်းတွေအခြေအနေကောင်းလာအောင်ဆက်ဆောင်နိုင်မယ်လို့မြန်မာလုပ်ငန်းရှင်တချို့ကမျှော်လင့်နေပါတယ်။လွှတ်တော်ဆင်မှာတော့လောင်းစားကြီးဈေးကြီးမှုနဲ့ထုတ်လုပ်မှုကွန်ရက်စိတ်တွေကြီးမြင့်လာတာအပြင်ပုဂ္ဂိုလ်အခွန်ဆရာကိန်းလုံးမှပေးဆောင်နေရတာကြောင့်ရေလုံငန်းအပါဝင်ပုဂ္ဂိုလ်လုပ်ငန်းတွေရနာထားရတယ်လို့အေကန်ဆေယုံပိုင်ရှင်ကပြောပါတယ်။
တော်တော်ကြောင်မကောင်းဆက်ဆရာများဟုတ်ကော့ကော့ပြုလုပ်ရှင်များဘာမှလို့မရခံစားနေရတာကြီးရောင်းစားခံစားနေရ
အကြံရတဲ့မတိုင်ခင်တုန်းကလောင်းစားကြီးတကလန်ကို9000ကျပ်နီးပါးရှိရာကနေအကြံပြီးမှတော့တကလန်ကို9500ကျပ်တိရောက်ရှိသွားပါပြီ။အဲဒါကြောင့်တရေပိုးဆောင်ရေးစီတင်မြင့်လာပြီးနေစဉ်ကုန်စည်နှုန်းတွေလည်းတရိပ်တက်လာပါတယ်။အခုဆိုရင်ပြည်တွင်းမှာစံတိတ်ကိုငွေကျပ်4000နီးပါးအထိပေးဝယ်နေရတယ်လို့လည်းသိရပါတယ်။စီးပွားရေးပညာရှင်စာရေးဆရာဘောဂဗေဒကျမောင်ညူကတော့ပြီးခဲ့တဲ့3နှစ်လောက်ကတည်းကဆိုရင်အခုနှစ်တွေအတွင်းမှာငွေကျပ်ဖောင်းပွားနှုန်းတိတ်တိတ်တသာမတက်လာသေးဘူးလို့ပြောပါတယ
်။ကိုအထည်ကတော့ inflation ကကိုတီးသွားလို့မတက်လာ။ဟိုဘက်တုန်းကတော့မှန်ပါတယ်။ဟိုဘက်တစ်နှစ်ကျော်လောက်တော့တစ်နှစ်ကျော်သုံးနှစ်ကျော်လောက်တုန်းကတော့ inflation rate ကအနှစ်ဆယ်ကျော်လောက်နေဆိုမှမှန်တယ်။အခု3နှစ်လောက်မှာဘာတို့လုံးက12ချက်တူဘာတို့ညာတို့ပြီးလို့ဆိုတာကဘာက inflation rate ကအရန်တို့လုံးနဲ့နေနေတော့ဗျ။
အခုတော့အစိုးရနဲ့ပူးပေါင်းလုပ်နေတဲ့အခွင့်အထူးကံစီးပွားရေးသမားတွေကလည်းပြီးလုပ်ငန်းအတော်များများနားနေကြတဲ့အတွက်ပြည်တွင်းအသက်မှုထုတ်လုပ်မှုကျဆင်းလာတာကိုတွေ့ရပါတယ်။အဲဒါကြောင့်စိုးရတဲ့ကလလော့အစည်းအမဏ်တွေချပြီးအဆောင်ရနိုင်မှုဆိုရင် ADB ခမန်းချတဲ့တောင်ငွေကြေးဖောင်းပွားနှုန်းပေါ်လာစရာရှိတယ်လို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေကခန့်မှန်းထားကြပါတယ်ရှင်။